ရာနဲ့ချီတဲ့ရွှေတက်ထုတွင်နေရှိတဲ့မိုင်းနှောင်ဒေသဟာကချင်ပြည်နယ်မိုးညင်းခရိုင်အတွင်းမှာရှိပါတယ်။မိုင်းနှောင်ရွာဟာအာဆီယံအမွေးနဲ့စည်းရင်းဝင်အရှေ့တောင်အရှာရဲ့အကြီးဆုံးရေတိမ်ဒေသကြီးဖြစ်တဲ့အင်းတော်ကြီးကံရဲ့တောင်ဘက်အချမ်းမှာရှိတဲ့ရွာကလေးတရွာဖြစ်ပါတယ်။အင်းတော်ကြီးတောင်နဲ့နေမြချင်းထိဆက်နေတဲ့စင်ကောင်းတောင်မိုင်းနှောင်ကျွိုင်းတတော်တွေကနေမြပြားခံလာတဲ့ခေါင်းတုံးချောင်းဟာမိုင်းနှောင်ဒေသကိုဖြတ်ပြီးအင်းတော်ကြီးကံနဲ့ကိုစီးဝင်နေတာဖြစ်ပါတယ်။လောက်ကွက်တစ်ကွက်ကိုငါးရီကနီးပါးကျဲတဲ့ရွှေတက်ထုတူးဖော်ရေးလုပ်ငန်းတွေဟာခေါင်းတုံးချောင်းအောက်ပိုင်းကနေချောင်းပြရောက်တဲ့အထိပြည့်နှက်နေတာဖြစ်ပါတယ်။မြကျင်းနာမျိုးကနေမိုးညင်းမျိုးကိုရောက်ဖို့မြကျင်းနာမန္တလေးပြည်တော်စုလမ်းမကြီးပေါ်ကနေကားနဲ့9နာရီကျော်သွားရတာဖြစ်ပါတယ်။လမ်းတစ်လျှောက်မှာရှိတဲ့နမ်တီမိုးကောဟိုပင်စတဲ့မျိုးတွေကိုဖျက်သွားခဲ့ရတာဖြစ်ပါတယ်။လမ်းဘေးဝဲရတစ်လျှောက်ဝါချုံတွေနဲ့ကာယံထားတဲ့တက်မတော်တယန်းတက်ဖွဲ့စခန်းတွေနိုင်ငံရေးပါတီဆိုင်ပုတ်တွေရာပါဆိုင်ခင်းတွေကိုတွေ့မြင်ရတယ်လို့လမ်းပြုတ်ပြင်နေတဲ့လုပ်သားတွေကိုလည်းတွေ့မြင်ရပါတယ်။မိုးညင်းမျိုးကကချင်ပြည်နယ်နဲ့စကိုင်းတိုင်းတို့နယ်မြေချင်းထိဆက်နေတဲ့နေရာနားမှာရှိတဲ့မြို့ဖြစ်ပြီးရှမ်းကချင်ဗမာစတဲ့တိုင်းရင်းသားတွေနေထိုင်ကြတာဖြစ်ပါတယ်။ဝန်းညင်းမျိုးကနေမိုင်းနှောင်ရွှေတက်ထုတွင်းနေစီသွားဖို့ဆိုရင်အင်းတော်ကြီးတောင်ရဲ့မြန်မာတဲ့တောင်ဆောင်တွေပေါ်မှာကွေ့ပတ်ပြီးဖောက်ထားတဲ့လမ်းကနေသွားရမှာဖြစ်ပါတယ်။အရင်ကနွေရသည်ဆိုအလွန်ဖုံထူထက်ပြီးမိုးရင်းဆိုရှုံ့နေတဲ့ကြောင့်ချောနေတဲ့အင်းတော်ကြီးလမ်းဟာအခုကတ္တရာလမ်းဖြစ်နေပါပြီ။အင်းတော်ကြီးတောင်ရဲ့တစ်ဖက်တောင်ကြီးနားမှာရှိတဲ့နတ်မောင်းရွာလေးကိုကျွန်တော်တို့ရောက်တော့နေ့လယ်ပိုင်းဆိုပေမဲ့ရာသီဥတုကအေးမြနေတာဖြစ်ပါတယ်။ရွှေတက်ထုတွင်းနေရှိတဲ့မိုင်းနှောင်ရွာနဲ့နတ်မောင်းရွာလေးဟာ9မိုင်လောက်သာဝေးတာဖြစ်ပါတယ်။မြန်မာနိုင်ငံမှာရွှေတက်ထုကိုမန္တလေးတိုင်းအတွင်းကတပိတ်ချင်းဒေသ၊စကိုင်းတိုင်းထပ်ပိုင်း၊ကရင်ပြည်နယ်၊ကချင်ပြည်နယ်အတွင်းကမေခမြကြောင်းတလျှောက်၊တနိုင်းဟူကောင်းလွင်ပြင်နဲ့အင်းတော်ကြီးဒေသတွေမှာအများဆုံးတူးဖော်ကြတာဖြစ်ပါတယ်။ကချင်ပြည်နယ်မြကျင်းနားမြို့ပေါ်မှာရုံးဖွင့်ထားတဲ့ကချင်ဖွံ့ဖြိုးရေးကွန်ရက်ဟာကချင်ပြည်နယ်အတွင်းကသဘာဝတရားစာရတွေထုတ်ယူနေတဲ့အပေါ်သူတေသနာပြုလေ့လာနေတဲ့အဖွဲ့တစ်ခုဖြစ်ပါတယ်။ကချင်ဖွံ့ဖြိုးရေးကွန်ရက်အဖွဲ့ရဲ့ဦးဆောင်သူကိုစာကြီးကကချင်ပြည်နယ်ရဲ့18ရာခိုင်နှုန်းဟာရွှေတက်ထုတူးဖော်ရေးလုပ်ငန်းတွေကိုအကြီးအကျယ်လုပ်ကိုင်နေတာသူတေသနာစစ်တမ်းရလက်တွေအရတွေ့ရှိထားတယ်လို့ပြောပြပါတယ
်။ရွှေတူးဖော်ချင်းနဲ့ပတ်သက်ပါကချင်ပြည်နယ်ရဲ့18ရာခိုင်နှုန်းတော့ဒေတာပေါ့နော်ဒီရွှေတူးဖော်တဲ့နေရာဖြစ်သွားတာကိုတွေ့ရှိရပြန်။ချီချီဖြစ်တာတဘာဘာပေါဝင်ချင်းဆိုင်ရာကိုစုရောစွာထိခိုက်တာကိုတွေ့ရှိရတယ်။နောက်တစ်ခုကလူမှုရေးစုချုပ်ပြတ်တာကအင်မတန်မှစုချုပ်စွာထိခိုက်ရတယ
်။ကျွန်တော်တို့တဲခုနေတဲ့လေပုံလေးရွာကနေမိုင်းနှောင်ရွာကိုရောက်ဖို့သုံးမိုင်ကျော်လောက်ခရီးကိုစိုင်ကင်နဲ့သွားခဲ့ကြရတာပါမိုင်းနှောင်ဒေသမှာလေယာမြေကြီးဆောင်ရွက်နေသူတူဦးဖြစ်တဲ့ဒေါ်ကျွန်းမြရဲ့အဖေဟာမိုင်းနှောင်ရွာကိုတီထောင်ခဲ့တာဖြစ်ပါတယ်ရခင်ကလေးကမိုင်းနှောင်ရွာသားတွေဟာခေါင်းတုံးချောင်းပတ်ဝန်းကျင်မှာရွှေကိုတနိုင်တစ်ပိုင်းတူးဖို့ရှာဖွေခဲ့တာဖြစ်ပေမဲ့ပြီးခဲ့တဲ့9နှစ်လောက်ကစပြီးဆယ်ရန်နေရာကြီးတွေနဲ့အကြီးကျယ်တူးဖို့လာခဲ့ကြတာဖြစ်တယ်လို့ဒေါ်ကျွန်းမြကပြောပြပါတယ်
အခြေအနေကတော့တအားဆိုးဝါးနေတယ်လို့ပြောရမှာပေါ့နော်ဆော်ရုံကတော့ရွှေတွေလှုပ်ရှားတယ်ဆိုပေမဲ့တလောက်ကြီးတော့မဆိုးဝါးဘူးပေါ့နော်အခုကျတော့ဘက်ဖိုးတွေနဲ့ပေါ့နော်ဆရံတရားကြီးတွေနဲ့လှုပ်တဲ့အတွက်ပေါ့ဥပမာအန်တီတို့ရိုးရိုးလေးဆက်ကလေးနဲ့လှုပ်ရှားမယ်ဆိုလို့ရှိရင်10နှစ်လောက်လှုပ်ရမယ်ဥစ္စာကိုနေဝက်လောက်နဲ့တအားဆိုးဝါးသွားတယ်ပေါ့နော်ဒီလိုတွေဆိုးဝါးအောင်ကလည်းဒီကြေးရအုပ်ချုပ်ရေးမှုကိုယ်တိုင်ကကိုမရှင်းပြောမယ်ဆိုရင်တစည်းကိုဘက်ဖိုးတစည်းကို9သိန်းနဲ့လက်ခံတယ်လှဆင်ကြီးက9သိန်းနဲ့ကောက်တယ်ပေါ့နော်ဒီလိုတွေလှုပ်နေတဲ့ခါကျတော့ပျက်စီးမှုတွေအများကြီးရှိတာပေါ့နော်ပထမဆုံးနံပါတ်1ဒီဘက်ပျက်စီးတဲ့ဥစ္စာနေရာမြေတွေပျက်စီးတယ်ဒုတိယအင်းအိုင်ကြီးဖြစ်တဲ့အင်းနေလည်းခုတစားတစားနဲ့ကောလာတာပေါ့နော်ဒီထက်ကိုဆိုးဝါးဖို့တည်းအများကြီးရှိပါတယ
်မိုင်းနှောင်ရွှေတွင်းနေဟာကာလမဘေးနားမှာရှိတဲ့မိုင်းနှောင်ရွာနာကနေခေါင်းတုံးချောင်းပြအထိရှိနေတာဖြစ်ပါတယ်မိုင်းနှောင်ဒေသခံရွာသားတွေရဲ့အကူအညီနဲ့ရွှေတူးဖော်ရေးလုပ်ငန်းတွေရှိတဲ့နေရာတွေကိုစိုင်ကင်နဲ့ကျွန်တော်တို့သွားခဲ့ကြပါတယ်ဒါဟာသွားကြည့်ုံတက်တက်ဖြစ်ပြီးအဲ့ဒီမှာလုပ်နေတဲ့ရွှေလုပ်ငန်းတွေကိုထဲထဲဝင်ဝင်လေ့လာမယ်တပ်ပုံဗီဒီယိုရိုက်ကူးနိုင်ဖို့အတွက်လမ်းပြမဲ့သူတွေကအာမမခံပါဘူးမိုင်းနှောင်ရွာတဲ့ကိုစံကဲချိုးဝင်လိုက်ပြီး3မိနစ်လောက်မောင်းလိုက်ပြီးဆိုတာနဲ့ပေ150ပတ်လည်နီးပါးနဲ့တဲ့အတွင်းကြီးတွေအနီရောင်မြေသားပုံကြီးတွေရှွန့်နှုံတွေနဲ့ပြည့်နေတဲ့ရေကန်ကြီးတွေကိုတွေ့မြင်ရမှာဖြစ်တယ်လို့ရေစီလွှာအောက်ထက်ကိုထိုးကော်ပြီးရေကြီးတွေကိုတစ်ဖက်မှာစုပုံနေတဲ့ဆက်ရန်နေရာကြီးတွေကိုလည်းတွေ့ရမှာဖြစ်ပါတယ်။မိုင်းနှောင်ရွှေတက်ထုတူးဖော်ရေးလုပ်ငန်းတွေရဲ့နယ်မြေကိုစိုးမိုးထားတဲ့အဖွဲ့အစည်းကလူတွေနဲ့ကျွန်တော်တို့တွေ့ဆုံခဲ့ပြီးသူတို့ကရွှေရင်းထဲကိုဝင်ရောက်လေ့လာပြီးဓာတ်ပုံဗီဒီယိုရိုက်ကူးဖို့ကျွန်တော်တို့ကိုခွင့်ပြုခဲ့ပါတယ်။သူတို့အဖွဲ့ရဲ့တာဝန်ရှိသူတွေကကျွန်တော်တို့နဲ့အတူလိုက်ပါမှာဖြစ်တယ်လို့သူတို့ခွင့်ပြုသလောက်ပဲကျွန်တော်တို့ရိုက်ခွင့်ရမှာဖြစ်ပါတယ်။မိုင်းနှောင်ရွှေတင်းနေစီကိုဒုတိယတစ်ခေါက်မှတ်တမ်းတင်ဖို့ရောက်တော့မြေကြီးတွေကိုထိုးကော်ပြီးတစ်ဖက်ကနေရာလော့မှာမြေကြီးတွေကိုစုပုံနေတဲ့ဆယ်ရန်နေရာကြီးတွေမရှိတော့တာကိုကျွန်တော်တို့သတိထားမိပါတယ်။ မိုင်းနောင်ဒေသခံဒူးဖြစ်တဲ့ဦးတူးမဟာမိုင်းနောင်ဒေသမှာရွှေလုံငန်းလုပ်ကင်လာတာအခုဆို15နှစ်ရှိပြီဖြစ်ပါတယ်အရင်ကလူရင်အားနဲ့တွင်တူပြီးရွှေရှာခဲ့တာဖြစ်ပေမဲ့အခုတော့ဗဟိုးတွေငှားရမ်းအသုံးပြုပြီးရွှေရှာနေကြတာဖြစ်ပါတယ်ကျွန်တော်တို့ဦးတူးမရဲ့ရွှေရင်းကိုရောက်သွားတော့ရွှေရင်းလှုပ်သား10ရောက်လောက်နေလေစားစားနေကြတာတွေ့ရပါတယ်အမျိုးသားတွေရှိသလိုအမျိုးသမီးတွေလည်းပါပါတယ်ရွှေရင်းပိုင်ရှင်တွေကတွင်လှုပ်သားတွေရဲ့စားတောက်ရေးအတွက်တောင်းဝင်ယူကြရတာဖြစ်ပါတယ်မိုင်းနောင်ဒေသမှာရွှေတက်ထုတူဖို့ရေးလုပ်ငန်းလုပ်ကင်ဖို့အတွက်ဘလောက်ကုန်ကြစေရှိတယ်ဆိုတာကိုဦးတူးမာကရှင်းပြပါတယ
်ကျွန်တော်ဒီမုံဆက်ပေါ့လေလုံးတို့အင်ဂျင်တစ်ခုဆိုရင်အခုကာလာပေါက်ဆဲနဲ့ဝင်မယ်ဆိုရင်ရွှေစားလုပ်တော့မယ်ဆိုရင်တော့လက်ရှိမောင်းနေတဲ့အင်ဂျင်မျိုးကျ30လောက်ကုန်အလုတ်တမားခါကျတော့ကျွန်တော်ဒီအခွက်တီကျတော့ကျွန်တော်တို့ကျတော့ဝယ်တာနည်းပါတယ်ကျွန်တော်ဒေတာဆိုတော့ကျွန်တော်အရင်တော့အခင်းတွေပါရခုတ်ထားတဲ့နေရာတွေပါတချို့ဧည့်သည်တွေကြတော့လဲအဲ့လိုမျိုးအခင်းကွက်တွေပါဝယ်မှလောက်တာပေါ့ကျွန်တော်တို့အနေနဲ့ကြတော့ဝယ်တာအိမ်ပါဟိုကအရင်တော့ ਨੇ ထာဝရသားဆိုတော့အခင်းတွေပါလောက်ထားတဲ့အခုရွှေခစ်ဆိုတော့ဒီလောက်လိုက်တာပေါ့တရရဲ့ခုံကြစိတ်ကနေ့စားလူတယောက် 9,000 လုံးမိန်းကလေးကြတော့ 3,000 ကျွန်တော်မနေ့9နာရီအလုပ်စအချိန်ကညနေကတော့9နာရီလောက်ကတော့အများဆုံးရုပ်တားလေးတွေ15ရက်ရောက်လောက်ထားတယ်9,000ဆိုတော့9,000ခွဲပေါ့မိန်းကလေးက3ယောက်ရှိအဲ့မှာစဖို့မှာတယောက်နဲ့၄ယောက်ရှိတာပေါ့တည့်ရတည့်ပုံဝင်ကတို့ချင်မှာလူမှာပဲတတိယနဲ့တောင်းလောက်ရှိရနောက်မှစီစာဖြစ်နေကအစားပေါ့တည့်ကိုနှစ်တိမ့်လောက်ပုံမှန်ပုံဝင်ရှိပါလ
ားရည်စီလောက်အောက်မှာရှိတဲ့ရွှေတက်ထုကိုရှာဖွေတယ်ဆိုတာဒီနေ့ဘယ်လောက်ထိရမယ်ဆိုတာဘယ်သူမှအတိအကျမသိနိုင်ပါဘူးရွှေတက်ထုရှာတဲ့လုပ်ငန်းရှင်တွေထဲမှာအရင်ကြေပြီးအမျက်နည်းနည်းရသူတွေကအများစုဖြစ်ပါတယ်ရွှေထွက်နေလို့အရင်ပြုတ်သွားသူတွေရှိသလိုတချို့ကတော့ရွှေရများပြီးချမ်းသာသွားကြသူတွေလည်းရှိပါတယ်။မနက်၈နာရီလောက်ခန့်ကကြားနေရတဲ့ရွှေရင်းတိတိမှရှိတဲ့ရေဆုပ်ဆက်တန်တွေဟာညနေ၅နာရီကျော်လောက်အရောက်မှာတဖြည်းဖြည်းနဲ့လျော့ပါလာတာတွေ့ရပါတယ်။ရွှေရင်းတွေရဲ့အပေါ်ဘက်တွင်းဝါးကနေကြည့်လိုက်ရင်နေလုံးဟာပျောက်ွယ်လို့နေပါပြီ။မကြာခင်မှုန်ဆက်လို့ခေါ်တဲ့ရေဆုပ်ဆက်ကိုပိတ်လိုက်တော့မှဖြစ်ပါတယ်။ဒါပေမဲ့တနေ့တာရွှေတူးလုပ်ငန်းကတော့မပြီးဆုံးသေးတာတွေ့ရပါတယ်။တွင်းအောက်မှာရှိတဲ့လုပ်သားတွေဟာတွင်းပေါ်မှာရှိတဲ့ဇလားတွေကရွှေမုံတွေကပ်ပါနေတဲ့အုံစံကျိုးတွေကိုလူ9ယောက်လောက်ကစုထုတ်ပြီးထမ်းသွားကြတာဖြစ်ပါတယ်။အဲ့ဒီအထက်ကရွှေမုံတွေကိုတစ်သားစကောပိုင်းနေနဲ့စစ်ထုတ်ရအောင်ပါပါ။ရေချိုးပြီးမိဖို့ပြီးမှမီးလုံနေတဲ့အမျိုးသမီးတွေဟာတစ်သားစကောပိုင်းတွေကင်ပြီးရွှေကျင်ရတော့မှဖြစ်ပါတယ်။ဦးမတူရဲ့အမျိုးသမီးဟာပလင်းထဲကကြားနဲ့ငယ်ကိုကော်ယူပြီးဘန်းထဲကရွှေချေးပြတွေကြားကိုလောင်းထည့်လိုက်ပြီးလက်နဲ့ပုတ်ချလိုက်ပါတယ်ရွှေမုံတွေဟာပဓာရှိတဲ့နေရာကိုလာစုပြီးအဖြူရောင်လုံးလေးဖြစ်လာတာတွေ့ရပါတယ်ဒါကိုစတီးခွက်ထဲမှာထားပြီးအပူပေးလိုက်ရင်ပဓာတွေဟာအပူကြောင့်အငွေ့ပြန်သွားပြီးရွှေလုံးလေးတစ်လုံးရလာမှာဖြစ်ပါတယ်လောပန်ဥတုမာရဲ့ဇနီးဟာရွှေပါတဲ့ပဓာလုံးလေးကိုမီးနဲ့ရှုပ်နေရင်ဒီနေ့အတွက်အရင်ကြေုံပဲရမယ်လို့ပြောပါတယ်ဥမာတို့ရဲ့တွင်းကနေဒီနေ့ကိုရွှေ3ချက်သားကနေ4ချက်သားအထိရခဲ့ပူတာရှိပါတယ်ဒီနေ့အတွက်တော့3ဤကနှီးပါကျဲတဲ့မြေပုံကြီးတွေကထွက်လာတဲ့ရွှေဟာတမတ်သားလောက်နှီးပါပဲရခဲ့တာဖြစ်ပါတယ်ကျွန်တော်တို့ရွှေရင်းကနေပြန်ထွက်လာတော့အပြင်မှာအတော်မှောင်နေပါပြီရာသီဥတုဟာအတော်ကိုအေးလွန်းနေပါတယ်ရွှေရင်းတွေမှာလူစိမ်းတွေကိုညာရိုက်ခွင့်မရှိတာကြောင့်ကျွန်တော်တို့တဲခိုတဲ့ရွာကိုပြန်ခဲ့ကြရတာဖြစ်ပါတယ်ပြန်လမ်းမှာပေ200ကျော်နဲ့တဲ့တွင်းကြီးတွေဘေးကဆိုင်ကနေဖြတ်တန်းရင်တနေကုန်ရှွံ့နှွံ့ရီတွေကြားမှာပင်ပင်ပန်းပန်းလောက်ကင်ခဲ့ကြတဲ့ရွှေလုံသားတွေရဲ့ခက်ခဲကြမ်းတမ်းတဲ့ဘဝတွေကိုအံ့ဩမဆုံးဖြစ်မိပါတော့တယ်ခင်ဗျာ